တော်ရှင်ခရတောင်အဖရိကရဲ့မိခင်ကြီးလို့တင်စားကြတဲ့အသက်88နှစ်အရွယ်ဝင်းဒီမန်ဒဲလာဟာပြီးခဲ့တဲ့ဧပြီလ2ရက်နေ့ကကွယ်လွန်ခဲ့တာကအသားရောင်ခွဲခြားမှုပပျောက်ပြီးတော့ဒန်းသူအခွင့်အရေးရဖို့ကာလကြာရှည်ကြိုးပမ်းခဲ့ရတဲ့အခက်အခဲတွေကိုပြန်ပြီးတော့အမှတ်ရစေပါတယ်။ဝမ်းနဲ့အောင်းမိဆူတောင်းပွဲကိုတက်ရောက်လာကြတဲ့ထိတ်တန်းခေါင်းဆောင်တွေကဝင်းဒီမန်ဒဲလာရဲ့ဘဝတစ်လျှောက်ဆင်နွှဲခဲ့ကြတဲ့တိုက်ပွဲတွေရဲ့ဆက်လက်အရေးပါပုံကိုအလေးပေးပြီးတော့ပြောကြားခဲ့ရပါပါတယ်။ဒီကြောင့် Fury သတင်းတောက် Anita Power က Johannesburg မြို့ကနေသတင်းပေးပို့ထားတဲ့သတင်းတော်ကိုမှတ်မှတ်သိအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။တောင်အာဖရိကမှာလူမျိုးရေးနဲ့အသားရောင်ခွဲခြားမှုကိုစန့်ကျင်တိုက်ဖျက်ရေးတစိုက်မမတ်ကြိုးပမ်းခဲ့တဲ့ Winnie Mandela ဟာတောင်အာဖရိကပြည်သူတွေလေးစားတူးယူစရာစံနမူနာထားရသူတစ်ယောက်ဖြစ်ပြီးသူကွယ်လွန်သွားပေမဲ့သူ့ရဲ့ကြိုးပမ်းမှုတွေကိုဆက်လက်အမှတ်ရနေကြမှာပါ။နိုင်ငံတော်ဝန်ကုန်ပြုစကားတွေပြောဆိုခဲ့ကြရမှာဗုဒ္ဓဟူးနေ့ကဂျိုဟန်နက်စ်ဘတ်မှာပြုလုပ်တဲ့ဝမ်းနဲ့အောင်းမေးပွဲဆုတောင်းပွဲကအကြီးကျယ်ဆုံးပါပဲ။ဘဝတသက်တာလုံးလူမျိုးရေးနဲ့အသားရောင်ခွဲခြားမှုစန့်ကျင်ရေးတက်ကြွလှုပ်ရှားခဲ့သူဝင်းနီမန်ဒဲလာဟာလွှတ်တော်မှာ10စုနှစ်နှစ်ခုနီးပါးတာဝန်ထမ်းဆောင်ခဲ့ပါတယ်။သူဟာအသားရောင်ခွဲခြားမှုကိုဥဆောင်စန့်ကျင်တိုက်ဖျက်ခဲ့တဲ့တောင်အာဖရိကပထမဆုံးလူမဲသမ္မတဖြစ်လာသူနယ်ဆန်မန်ဒဲလာရဲ့ဒုတိယမြောက်ဇနီးလည်းဖြစ်ပါတယ်။သူတို့နှစ်ဦးက38နှစ်တာပေါင်းသင်းပြီးနောက်1996ခုနှစ်မှာကွာရှင်းခဲ့ကြပါတယ်။ဝင်းနီရဲ့စွမ်းစွမ်းတမန်ဆောင်ရွက်ချက်တွေကိုဆက်လက်အမှတ်ရနေမှာဖြစ်ပြီးသူမရဲ့ကြိုးပမ်းချက်တွေအတိုင်းဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့တောင်အာဖရိကသမ္မတဆစ်ဖရီရာမာဖိုဆာကအင်ဂါနီကဝင်းနီမန်ဒဲလာရဲ့ကျေးလက်ဇာတိမျိုးလေးမှာပြုလုပ်တဲ့ဝမ်းနဲ့အောင်းမေးပွဲဆုတောင်းပွဲမှာကတိပြုခဲ့ပါတယ
် Whilst we mourn Uma Mwini for her passing away we are also here to celebrate her life
ဝင်းနီကွယ်လွန်တာကိုဝမ်းနဲ့မိပါတယ်ဝင်းနီဟာသူ့ဘဝတစ်သက်လုံးကိုကြိုးမဖက်အများကျို့အတွက်ဆောင်ရွက်ခဲ့တဲ့သူဖြစ်လို့ချီးကျူးခွန်ပြုလိုက်ပါတယ
်တောင်အာဖရိကမှာဝင်းနီမန်ဒဲလာကိုတောင်အာဖရိကရဲ့မိခင်ကြီးလို့တင်စားကြပါတယ်ပိတ်ပင်ထားမြစ်ထားတဲ့ ANC အဖွဲ့ဝင်ဖြစ်ပြီးခေါင်းဆောင်အိုလီဗာတန်ဘိုရဲ့လက်ထောက်တူဖြစ်တဲ့ Kingsley Macobila ကပြပမှာ6နှစ်တာထွက်ပြေးတင်းရှောင်နေခဲ့ရပြီး1990မှာတောင်အာဖရိကကိုပြန်လည်ရောက်ရှိလာတော့ကဝင်းနီမန်ဒဲလာကအကူအညီတွေပေးခဲ့ပါတယ်လို့ပြောပါတယ်
She was like a mother figure to me when I came back from exile I lived with her in her house
ဝင်းနီကကျွန်တော်အတွက်စံပြမိခင်တူပါပဲပြပထွက်ပြေးဒီ6နှစ်ကြာတောင်အာဖရိကကိုပြန်လာတော့ကျွန်တော်ကိုသူ့အိမ်မှာနေဝင်ပေးခဲ့ပါတယ်ကျွန်တော်ကိုမိသားစုဝင်တယောက်လိုအကောက်ွယ်ပေးခဲ့ပါတယ
်တက်ကြွလှုပ်ရှားမှုတွေအတွက်ဝင်းနီမန်ဒဲလာဟာ18လအကျဉ်းချခံခဲ့ရဘူးတဲ့အပြင်နေနေတန်လည်းပေးခံခဲ့ရဘူးပါတယ်သူ့ပယောဂနဲ့14နှစ်သားတယောက်ကိုတတ်တဲ့အမှုကိုလည်းရင်ဆိုင်ခဲ့ဘူးပါတယ်ဝင်းနီတေဆုံးမှုဟာသူ7နှစ်တာဦးဆောင်ခဲ့တဲ့ ANC မျိုးသမီးအဖွဲ့ကိုရှေ့ဆက်ဖို့ပုံမတွန်းအားတွေရစေပါတယ်လုတ်ကြံခံခဲ့ရတဲ့အသားရောင်ခွဲခြားမှုစန့်ကျင်ရေးလှုပ်ရှားသူခရစ်စာနီရဲ့သမီးဖြစ်သူလင်ဒဝီဟာနီကတော့ဝင်းနီဟာတောင်အာဖရိကအမျိုးသမီးတူကိုစွမ်းအားရပေးခဲ့တယ်လို့ဆိုပါတယ
်
ဝင်းနီကြောင့်ကျမဒီနေရာမှာဒီလိုအမိခိုကင်းကင်းရဲရဲဝံ့ဝံ့လူပဲအမျိုးသမီးတယောက်ဖြစ်ခိုင်ခိုင်မာမာရပ်တည်နေနိုင်တာပါသူကတော့အကြောက်တရားကင်းမဲ့တဲ့စွမ်းဆောင်သူပါပဲအများကျို့အတွက်ကိုကျိုးမငဲတဲ့သူပါ
ဝင်းနီမန်ဒဲလာမသေးပါဘူးသူ့ကိုယ်ပွားတွေအမြဲရှင်သန်နေမှာပါလို့ ANC မျိုးသမီးအဖွဲ့ကြေညာချက်မှာဖော်ပြထားတယ်လို့တင်ပြသွားပါတယ်ရှင်